မြန်မာနိုင်ငံကရခိုင်ရေးတပ်သမားကိုနိုင်ငံတကာကအပြုသဘောနဲ့ချဉ်းကပ်ဖို့နဲ့ဒီလိုမှမဟုတ်ရင်ဒေသဆိုးကျိုးတွေဖြစ်ပြီးတပ်သမားဖြည့်ဆင်းနေတာတွေကိုထိခိုက်နိုင်တယ်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကဒီကနေ့ကျင်းပတဲ့လူ့အခွင့်အရေးကောင်စီမှာသတိပေးပြောဆိုခဲ့ပါတယ်။ဒါပေမဲ့ဗြိတိန်နဲ့ကနေဒါအပါအဝင်နိုင်ငံတချို့ကတော့ရခိုင်ရေးဟာလူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရဖြစ်ပြီးဒီအတွက်တာဝန်ရှိသူတွေကိုအရေးယူရမယ်လို့နိုင်ငံတကာကတိုက်တွန်းနေတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီကတရင်ကိုတော့ကိုသားညိုကစူးစီးတင်ပြမှာပါရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်ကျင်းပနေတဲ့လူ့ခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးကိုပြည်သူ့ဝင်ကြီးဦးကျော်တင်ဦးဆောင်တက်ရောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာဒီနိုင်ငံတကာကအာရုံထားနေတဲ့ရခိုင်ရေးကိစ္စကိုအဓိကရှင်းလင်းပြောဆိုခဲ့တာ
ပါ။ Rakhine issue is not a religious one.
မြန်မာနိုင်ငံရခိုင်ရေးကိစ္စဟာဘာသာယူဝါဒချာပြဿနာမဟုတ်ပါဘူး။ရခိုင်ပြည်နယ်မှာအခုကြုံနေရတဲ့အခြေအနေတွေဟာရွှေပြောင်းဝင်ရောက်မှုအရင်းမြစ်ရှင်ပြန်ရယူလိုမှုစီးရဲမွေးတည်မှုတရားဝင်စမိုးဆိုင်ကိစ္စတွေပေါ်နေနိုင်ငံရေးနဲ့စီးပွားရေးဟာစိန်ခေါ်အကဲစမ်းချက်တွေဖြစ်ပါတယ်။မကြာသေးခင်ကမှပဲဒီလိုလူမှုအတိုင်းဝန်းကျပြစ်ခတ်ဟာအမျိုးသားလုံခြုံရေးနဲ့အကြမ်းတက်ဝါရဆွဲခြေနေတွေအထိထိခိုက်တက်ရောက်မှုတွေလည်းဖြစ်လာပါတယ်
။သူအတစ်တက်ပြီးတဲ့နောက်ပိုင်းအတိုက်ခံလုပ်မှုတွေကြောင့်ပါပဲကိုဖီအန်နန်ကော်မရှင်ဖွဲ့စည်းတာလိုမျိုးရခိုင်ရေးကန့်ကွက်ဖြည့်ရှင်းမှုတွေကိုရဲတင်းဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒါမှမဟုတ်2016နဲ့2018ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အခြေအနေတွေပြောင်းသွားရတယ်ဆိုပြီးတော့ဒီနောက်ပိုင်းဖြစ်လာတဲ့ပြဿနာတွေပေါ်မှာအကြမ်းဖက်အာဆာလက်နက်ကိုင်ဖွဲ့နဲ့မမှန်သတင်းဝါဒဖြန့်ချီမှုတွေကိုဖြစ်တင်သွားပါတယ်
။ Let it is known or reported in the media about many people of Rakhine and other ethnic
minorities. ဒီဖွဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်မျိုးတွေနဲ့တခြားလူမျိုးစုမျိုးတွေကိန်းလူဘာသာဝင်တွေလည်းသူတို့အိုးအိမ်တွေကိုစုခွာထွက်ပြေးကြရတယ်ဆိုတာကိုသတင်းမီဒီယာတွေရောသိရသူတွေရောအတော့ဝင်နေပါတယ်။ဒီအစီအဖွဲ့ရဲ့တူတူလုံဆောင်မှုတွေချိန်ချောက်မှုတွေနဲ့မမှန်မကန်ပြောဆိုဖျားယောက်မှုတွေကြောင့်လည်းဒီလောက်ဆုလိုက်ကျုံလိုက်ထွက်ပြေးရတယ်ဖြစ်ခဲ့ရတာပ
ါအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကိုနှိမ်နင်းတဲ့နေရာမှာဘေးထွက်ဆိုးကျိုးတွေဖြစ်လျက်ရှိရဲဆိုပေမဲ့အစိုးရအနေနဲ့တော့တပ်တွေအခိုင်အမာရှိလို့ရှိရင်ထိထိရောက်ရောက်ကိုရည်ယူသွားမယ်လို့လည်းပြောစုဝန်ကြီးဦးကျော်တင်ကအခိုင်အမာပြောဆိုခဲ့ပါတယ
် In the fight against terrorists who use civilian recruits
ဒီတော့ဝေဆုံးချက်နဲ့ဆက်စပ်ဝါရဆွဲတက်ခတ်မှုတွေကိုတံပြန်နှိမ်နင်းတဲ့နေရာမှာအကြမ်းဖက်တက်ခတ်မှုတွေဒေသဆွေးကျိုးတွေအယက်သားတိုက်ခိုက်မှုတွေဖြစ်လျက်ရှိပါတယ်။ဒါမှမဟုတ်လူခွေချုပ်ပေါင်းမှုဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်မာတဲ့တပ်တွေထောက်ထားရရှိရင်တော့တာဝန်ရှိသူတွေကိုဥပဒေအရအရေးယူပါပါလိမ့်မယ်
။ဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်အတွင်းလူမှုအသိုက်အဝန်းတွေပြန်လည်ထူထောင်ရေးကိစ္စအစိုးရရဲ့ဆောင်ရွက်ချက်တွေမှာ UNDP နဲ့ UNHCR တို့ကိုပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလိုက်ပြီးလို့လည်းလူခွေကောင်စီရဲ့ဒီမိကွန်းထဲမှာချက်သွင်းကြေညာသွားပါတယ်။ဒါမှမဟုတ်ရခိုင်ပြည်နိုင်ငံတကာရဲ့ချင်းကပ်မှုတွေမှာအပြုသဘောမဆိုင်ရင်တော့ဒါဟာဘေးထွက်ထိခိုက်မှုတွေရှိလာလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်
။ Our main focus now should be addressing the humanitarian situation.
ဒီကနေ့ဒီကနေ့ကလူမှုဘဝရည်တည်မှုဆိုင်ရာအခြေအနေကိုကယ်ဆယ်ဖြေရှင်းဖို့ဒုက္ခတွေပြန်လာဖို့နေရာချထားပေးဖို့ဒေသပုံရိုးရေးဆောင်ရွက်ဖို့လူမှုတိုင်ဝမ်တွေညီညွတ်စွာတူရှိတွဲနေဆိုင်ပြီးပြန်လည်တည်မြှောက်ဖို့ကိစ္စတွေပဲဖြစ်ပါတယ်။ဒီလိုရည်ကြီးတဲ့အချိန်ခါမှာတော့နိုင်ငံတကာအသိုင်းအဝိုင်းရဲ့အားပေးကူညီမှုအပြုသဘောချဉ်းကပ်မှုတွေကအရေးကြီးပါတယ်။ဒီဘောမဆန်တဲ့ဆောင်ရွက်မှုတွေဟာဒီကဆွေးရုံရှိပါတယ်။လူမှုတိုင်းဝန်တွေမှာမညီမျှမှုတွေပုံဖြစ်စေပြီးပြည်လဲတည်မြဲရေးမှာရည်ရှိထားဆောင်ရွက်ချက်တွေကိုလည်းထိခိုက်စေနိုင်ပါတယ်
။အခုဒီကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ရွေးကောင်းစည်းစိမ်မှာရခိုင်ရင်းနဲ့ရွှေကြဒုက္ခတွေကိစ္စဟာထိတ်တန့်အကြောင်းအရာတစ်ခုဖြစ်လာနေပါတယ်။အထူးသဖြင့်တော့ဒီဥရောပသမဂ္ဂဘက်မှာရခိုင်ရင်းမှာတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုအေးအေးတန်ခတ်မှုတွေလုပ်ဖို့အတွက်စုံစမ်းနေတယ်လို့ပဲလူခွင့်ကောင်းစည်းမှာလည်းမြမကြီးကိုနိုင်ငံတကာကပူးပေါင်းကန့်တွယ်ဖို့တောင်းပေးမှုတွေရှိနေပါတယ်။ဗြိတိန်နဲ့ကနေဒါနိုင်ငံကလည်းရခိုင်ပြည်နယ်အတွင်းဖြစ်ခဲ့တဲ့ဒီကိစ္စတွေဟာအသက်နှစ်ကျင်းစင်းလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ဒီနေ့အစည်းအဝေးမှာသတ်မှတ်သုံးထုတ်ခဲ့ကြပါတယ်
။ The UK is clear that the despicable atrocities carried out in the Rohingya community
ဝင်ကြလူမှုအတိုင်းအဝန်းပေါ်အခုလိုရဲရဲဆက်ဆက်ပြုလာပြီးဟာလူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရပါမြန်မာနိုင်ငံတွင်တရားစီရင်ရေးဟာဝင်နှင်းမှုမရှိဘဲယုံကြည်မှုနည်းပါးတာကြောင့်ဒီလုပ်ရပေါ်တာဝန်ရှိသူတွေကိုဘယ်လိုအရေးယူနိုင်မလဲဆိုတာဗြိတိန်နိုင်ငံအနေနဲ့နိုင်ငံတကာမိတ်ဖက်တွေနဲ့အတူနှီးလန်းရှာဖွေသွားမှာပါ။
ပြည်တော်စုဝန်ကြီးဦးကျော်တင်ကတော့ရခိုင်မှာဖြစ်ခဲ့တာတွေဟာအသည့်နှစ်ကျင်းစင်းဆိုတဲ့အတုံးလုံးကိုရောဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုဆိုတဲ့အတုံးလုံးကိုပါလက်မခံပါဘူး။လက်ရှိအစိုးရတစ်ကောင်းဆောင်တွေဟာဒီမိုကရေစီနဲ့လွတ်မြောက်ရေးအတွက်နှစ်ပေါင်းများစွာလက်တီလှူရှားခဲ့သူတွေဖြစ်တာမဟုတ်လို့ဒီလိုမျိုးရာဇဝတ်မှုမျိုးတွေကိုလက်ခံမှာမဟုတ်ဘဲနဲ့ဒီလိုဖြစ်ရမျိုးမဖြစ်အောင်လဲကာကွယ်သွားကြတဲ့သူတွေဖြစ်တယ်ဆိုပြီးတော့ခုခံတော်ဆိုခဲ့ပါတယ်ခင်ဗျ။